မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ရဲ့2014ခုနှစ်စက်တင်ဘာလ18ရက်ကြာသပတေးနေ့မနက်ပိုင်းအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32 40 48 50တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။ကျွန်တော်ငိမ့်ချမ်းပါဒီမနက်အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်တန်းညူပါဒီအမေရိကန်ဒီနဲ့ဆီးရီးယားမှာရှိတဲ့သဘောထားပြော့ပြောင်းတဲ့သဘုံတွေကိုတင်နန်းပေးပြီးတော့လက်နက်ထောက်ပံ့ဖို့ Republican လွှမ်းမိုးတဲ့ American Outlet တော်မှာမဲခွဲအတီးပြုလိုက်ကြပါရတယ်။နောက်ရုရှားနဲ့စပ်နီးမှာ Ukraine တပ်တွေကိုတိုက်ပွဲဝင်အသင့်တွေထားဆက်ရှိနေဖို့ဆိုပြီးတော့ Ukraine ကအမိတ်ထုတ်လိုက်ပါရတယ်။ MSF နေကြာမဲ့ဆီအောင်များအဖွဲ့ကပြင်သစ်ဝန်ထမ်းတူ Liberia နိုင်ငံမှာကူညီဆောင်ရွက်ပေးရင်းနဲ့ဒီ Ebola ရောဂါဘူးကူးစက်ခံခဲ့ရပါရတယ်။စတဲ့ဒီထိတဲအောင်နိုင်ငံတကာသတင်းတွေကိုမဆုမြတ်မုံနဲ့အတူကြီးညာပေးသွားဖို့ရှိပါတယ်ကိုကြီးနိုင်
။ဟုတ်ကဲ့ပါသတင်းဆောင်မတွေထဲမှာတော့အီရတ်စစ်မြေပြင်ကိုအမေရိကန်တပ်တွေထပ်ပြီးဆေးလွတ်မှာမဟုတ်ဘူးလို့သမ္မတအိုဘားမားကဒီကနေ့ဖလော်ရီဒါမှာပြောသွားပါတယ်။နောက်ပိုင်းမှာတော့စကော့တလန်လွတ်လပ်ရေးယူမယူနောက်ပြီးအဖမ်းခံထားရတဲ့အကြောင်းသူမက်ဖြူနင်းထွေးအကြောင်းနဲ့ထိုင်းရဲတပ်ဖွဲ့ကပြန်လွတ်ပေးလိုက်တဲ့မြန်မာလုံသား၃ဦးအကြောင်းကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုသားညုံနဲ့မတ်စုမြတ်မွန်တို့ကကြီးညာပေးပါမယ်
။ကောင်းပါပြီကိုကြီးညာ။ဒီအမေရိကန်ပြည်တော်စုအနေနဲ့ဆီးရီးယားမှာရှိတဲ့သဘောထားပြော့ပြောင်းတဲ့သဘုံတွေကိုတင်နန်းပေးပြီးတော့လက်နက်ထောက်ပံ့ပေးဖို့ Republican လွှမ်းမိုးတဲ့ American Outlet တော်မှာမဲခွဲအတီးပြုလိုက်ကြပါရတယ်။သဘောထားပြော့ပြောင်းတဲ့ဆီးရီးယားသဘုံတွေကိုအကူအညီပေးရည်ဒီအဆိုကိုမနေ့တုန်းကဗူဒုံးနေ့ကဒီ Outlet တော်မှာမဲခွဲခဲ့တာဖြစ်ပြီးတော့ထောက်ခံမဲ283မဲ၊ကန့်ကွက်မဲ156မဲနဲ့အတီးပြုခဲ့တာပါ။ Democrat တွေလွှမ်းမိုးထားတဲ့အထက်လွှတ်တော်မှာတော့အခုကြာသပတေးနေ့မှာဒီအဆိုကိုမဲခွဲမယ်လို့မျှော်လင့်ရပါရတယ်။ဆီးရီးယားသမ္မတ Bashar al-Assad ဖျောက်ချရေးအတွက်လက်နက်ကင်တိုက်ပွဲဝင်နေကြတဲ့သဘောထားပြော့ပြောင်းတဲ့သဘုံတွေအနေနဲ့ IS အစွန်းရောက်စစ်သွေးကြောအဖွဲ့ကိုတိုက်ခိုက်နိုင်ဖို့သမ္မတအိုဘားမားကလိုလားနေတာဖြစ်ပါတယ်။ IS အဖွဲ့ရဆိုလို့ရှိရင်အီရတ်မြောက်ပိုင်းအတော်များများကိုသိမ်းယူထိန်းချုပ်ထားတယ်လို့ပဲဆီးရီးယားနိုင်ငံအတွင်းအစိတ်အပိုင်းအတော်များများကိုလည်းသိမ်းယူထားပါတယ်။အခုအဆိုပြုချက်ဟာဆိုလို့ရှိရင်အီရတ်နိုင်ငံပြင်အစွန်းရောက်မှုတွေရှိနေတဲ့နေရာတွေကိုစစ်ဆင်ဖို့အတွက်သမ္မတအိုဘားမားရဲ့မဟာဗျူဟာအစိတ်ပိုင်းတည်ရလဲဖြစ်ပါတယ်။အောက်လွှတ်တော်မှာအခုလိုမျိုးမဲမခွဲခင်လေးမှာတော့နိုင်ငံတိုင်းဝန်ကြီးဂျွန်ကယ်ရီဟာအထက်လွှတ်တော်ကော်မတီတစ်ခုမှာ IS အစွန်းရောက်တွေနှိမ်နှီးရေးနဲ့ပတ်သက်ပြီးတော့ကြားနာစစ်ဆေးမှုခံယူပါတယ်။ IS ကိုပြစ်မှတ်ထားတဲ့နိုင်ငံတကာလေကြောင်းတိုက်ခိုက်မှုတွေကြောင့်သဘောထားပြော့ပြောင်းတဲ့ဆီးရီးယားသဘုံတွေကိုအထောက်အကူဖြစ်စေတယ်လို့ Mr. Kerry ကအဲ့ဒီကြားနာပွဲအတွင်းမှာပြောခဲ့ပါတယ်။အခုလိုမျိုးစစ်မြေပြင်ကအောင်ပွဲတွေကြောင့်သဘောထားပြော့ပြောင်းတဲ့သဘုံတွေကိုစီးယုံနိုင်လိမ့်မယ်လို့လည်းသူကခန့်မှန်းပြောဆိုခဲ့ပါတယ်ခင်ဗျာ
။ Iraq မှာအစိုးရတပ်တွေနဲ့ Islamic State စစ်သွေးကြွတွေကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ခဲ့ပြီးတော့ဒီ30လောက်တေဆုံးခဲ့တယ်လို့အီရတ်လုံခြုံရေးသတင်းရပ်ကွက်ကပြောပါတယ်။နိုင်ငံအနောက်ပိုင်းအမ်ဘာပြည်နယ်မှာတိုက်ပွဲဖြစ်ပွားခဲ့တာပါ။လက်တလောလာတဲ့အတွင်းစစ်သွေးကြွတွေသိမ်းပိုက်ခဲ့တဲ့ဖလူဂျာနဲ့ရာမဒီတခြားမြို့တွေကိုပြန်လည်သိမ်းပိုက်နိုင်ဖို့အတွက်အီရတ်အစိုးရတပ်တွေကစူးစမ်းတိုက်နေကြတာဖြစ်ပါတယ်။ရာမဒီမြို့မှာလည်းဒီအသေးခံဘုံးခွဲသူဖောက်ခွဲခဲ့လို့တရားတစ်ခုပြက်စီးပြီးတော့6ယောက်တေဆုံးခဲ့ပါတယ်။ပုတ်ထုံးနေတော့ကဒီအကျန်းဖက်မှုတွေမှာအရသားတွေလည်းတည်ဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်ရှင်
။ရုရှားနိုင်ငံနေဆက်နီးမှာယူကရိန်းတပ်တွေကိုတိုက်ပွဲဝင်အသင့်တွေထားဆက်ရှိနေဖို့ဆိုပြီးတော့ယူကရိန်းနိုင်ငံကအမိန့်ထုတ်လိုက်ပါတယ်။နေဆက်နီးရုရှားလူလာတဲ့ခွဲထွက်ရေးသဘုံတွေနဲ့ဖြစ်တာကြောင့်မလို့အပြစ်ခတ်ရစဲကြီးလည်းပြက်ပြဲပြီးတော့လူ12ဦးထက်မနည်းတည်ဆုံးခဲ့တဲ့နောက်အခုလိုမျိုးတက်လှမ်းခဲ့တာပါ။သဘုံတွေထိန်းချုပ်ထားရဖြစ်တဲ့ Donetsk ဒေသမှာလူနေရပ်ကွက်ကိုဒုံးကျည်ထိမှန်ပြီးတော့လူ2ဦးတည်ဆုံးခဲ့တယ်လို့ယူကရိန်းအာဏာပိုင်တွေကကြေညာပါတယ်။အဲ့နောက်မှာပဲဝန်ကြီးချုပ်ဒီအာစနီရဆယုကအခုလိုမျိုးတက်အသင့်အနေထားဆက်ရှိနေဖို့ဆိုပြီးတော့ဗိုလ်တုံးနဲ့မှာမိတ်ထုတ်တာဖြစ်ပါတယ်။သဘုံတွေထိန်းချုပ်ထားရဒေသဖြစ်တဲ့ဒုံညက်နဲ့လူဟန်စ်ဒေသတွေမှာသဘုံတွေဘက်ကယာယီကိုပိုင်အုပ်ချုပ်ရေးဆောင်ရွက်ဖို့ယူကရိန်းပါလီမန်ကနေပြီးတော့အင်္ဂါနေ့တုန်းကမဲခွဲအတီးပြုတ်ခဲ့ပြီးတဲ့နောက်အခုလိုမျိုးအထိကိုက်တဲ့ပထမဆုံးကြားရတာပါ။ယာယီအုပ်ချုပ်ရေးပေးပြီးတော့သဘုံတွေကိုလူငင်းချက်လာခွေကြီးညာခဲ့တာဟာဒီ9လကြာစစ်ပွဲတွေအတွင်းမှာယူကရိန်းဘက်ကအကြီးမားဆုံးငြိမ်းချမ်းရေးအစပြုမှုတရလည်းဖြစ်ပါတယ်ခင်ဗျာ။
UK နိုင်ငံထဲကနေပြီးတော့ Scotland ခွဲထွက်တဲ့မတဲ့ဆန္ဒခံယူပွဲလှုပ်ဖို့တရက်အလိုပုံထုံးနေတော့ကလူမှုသဘောထားကောက်ခံမှု၃ခုလုံးမှာ UK ထဲမှာပဲဆက်နေမဲ့ခွဲမထွက်ရေးဘက်ကမဲအသာရခဲ့ပါတယ်ဆန္ဒခံယူပွဲအတွက်စိတ်လှုပ်ရှားနေပြီးမဲ့ Scott လူမျိုးတွေကခွဲမထွက်တဲ့ဘက်ကနေပြီးတော့မဲပေးကြလိမ့်မယ်လို့သူအခိုင်အမာယုံကြည်တဲ့အကြောင်းဝန်ကြီးချုပ် David Cameron က Sky News ရုပ်သံဌာနကိုပြောကြားခဲ့ပါတယ် UK ကဈေးကွက်သုတေသနကုမ္ပဏီဖြစ်တဲ့Ipsos MORI ကဒီပုတ်ထုံးနေညပိုင်းသိရတဲ့စစ်တမ်းအရဆိုရင် Scotland ကိုတီးခြားလွတ်လပ်တဲ့နိုင်ငံအဖြစ်ထောက်ခံသူ49ရာခိုင်နှုန်းအထိရှိနေပါတယ်။ August 5ရက်နေ့ကလုပ်ခဲ့တဲ့စစ်တမ်းထက်ဆိုင်ရင်တော့ထောက်ခံသူ9ရာခိုင်နှုန်းများလာတာပါ။တစ်ချိန်တည်းမှာပဲ UK နိုင်ငံထဲမှာပဲဆက်ပြီးတော့နေကျင်တဲ့သူကတော့51ရာခိုင်နှုန်းရှိနေတယ်လို့စစ်တမ်းမှာဖော်ပြပါတယ်။၄.3%ရှိတဲ့ Scotland နယ်ကပြည်သူ14ရာခိုင်နှုန်းကတော့ ဘယ်ဘက်ကိုမဲပေးရမလဲဆိုတာကိုမဆုံးဖြတ်နိုင်ကြသေးဘူးလို့လည်းစစ်တမ်းကပြောပါရယ်ဆန္ဒခံယူပွဲမှာမဲပေးပိုင်ခွင့်ရှိသူ65ရာခိုင်နှုန်းကမဲပေးဖို့အတွက်မှတ်ပုံတင်ထားကြတဲ့အတွက်ကြာသာရင်းနေဆန္ဒခံယူပွဲမှာမဲလာပေးသူတွေအတော်လေးများလိမ့်မယ်လို့ခန့်မှန်းနေကြပါရယ်ရှင်
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီလိုအမေရိကန်တန်ကနေပြောနိုင်ငံတကာသတင်းတွေကိုဆက်လက်အသံလွှင့်နေပါတယ်ခင်ဗျာ။ရှီပိုင်းကကျွန်တော်တို့စပိုင်းဆိုင်ရာချွေးမှုဖြစ်ခဲ့တဲ့အတွက်တောင်းပန်အပ်ပါတယ်။အခုဆက်ပြီးတော့နိုင်ငံတကာသတင်းတွေကိုကြီးညာပေးပါမယ်။ MSF နေကြာမဲ့ဆီအောင်မြောက်အဖွဲ့ကပြင်သစ်ဝန်ထမ်းတူဟာလိုင်ဘီးရီးယားနိုင်ငံမှာကူညီဆောင်ရွက်ပေးနေရတဲ့အီဘိုလာရောဂါပိုးကူးစက်ခံခဲ့ရပါတယ်။မော်ရိုဗီယယ်မှာတာဝန်ကျနေတဲ့အဲ့ဒီအမျိုးသမီးဝန်ထမ်းဟာဖျားနာနေပြီးတော့သူ့ကိုအင်္ဂါနေ့တုန်းကတီးခြားခွဲထားလိုက်ရတယ်လို့လူသားချင်းစာနာကူညီအဖွဲ့တစ်ခုဖြစ်တဲ့ MSF ကဗိုလ်တော်ဦးနေတုန်းကကြီးညာချက်ထုတ်ပါတယ်။ယောဂကူးသားဖို့အတွက်သူ့ကိုပြင်သစ်နိုင်ငံကိုခေါ်ဆောင်သွားမယ်လို့လည်းဆိုပါရယ်။အီဘိုလာကြက်တဲကိုကူညီဖြည့်ရှင်းတဲ့အနေနဲ့အနောက်အာဖရိကတိုင်းပြည်တွေမှာ MSF နေကြာမဲ့ဆီအောင်မြအဖွဲ့ကဝန်ထမ်း2000ကျော်လောက်ရှိနေပါရယ်။အဲ့ဒီထက်မှနိုင်ငံခြားဝန်ထမ်းတွေကဒီ200လောက်ရှိပါရယ်။ကူးစက်ခံရသူ MSF ကျန်းမာရေးဝန်ထမ်းဟာအီဘိုလာရောဂါသည်တွေကိုကူးသားပေးနေရင်းနဲ့ပဲဖျားနာကူးစက်ခံရတာဖြစ်ပါရယ်။နိုင်ငံခြားကျန်းမာရေးဝန်ထမ်းတွေကအခုလိုမျိုးယောဂပိုးကူးစက်ခံရတာဟာသူ့ပြင်တော့ဒီမတိုင်ခင်မှာအမေရိကန်ဆီအောင်တူဖြစ်ခဲ့ပါရယ်။သူကတော့ဒီအမေရိကန်ပြည်တော်စုကိုပြန်ခေါ်ခဲ့ပြီးတော့ကူးသပေးတဲ့နေရာမှာပြန်လည်ကောင်းမွန်သွားခဲ့ပါတယ်။အီဘိုလာရောဂါပိုးကြောင့်သေဆုံးတဲ့အရေအတွက်ဟာ2500နီးပါးရှိနေပြီလို့အတည်ပြုထားပေမဲ့သတင်းမရတာတွေရှိနေတာကြောင့်အသေးပြောက်ရေအတွက်ဟာဒီထက်ကိုအဆမတန်ပိုများလိမ့်မယ်လို့ခန့်မှန်းမှုတွေလည်းရှိပါတယ်။အီဘိုလာရောဂါပိုးအဆိုးအဝါဆုံးကူးစက်ပြန့်နှံ့နေတဲ့ဒီနိုင်ငံ၃နိုင်ငံဖြစ်တဲ့ဂီနီ၊လီဘီးရီးယားနဲ့ဆီရီလီယွန်နိုင်ငံတို့ကိုအတိုးမဲ့ချင်းငွေဒေါ်လာ128တန်ပေးသွားမယ်လို့ IMF နိုင်ငံတကာငွေကြေးရောင်းဝယ်အဖွဲ့ကြီးကဗိုလ်တော်ဦးနေ့ကကြေညာခဲ့ပါတယ်။ဒီမတငယ်တည်းကလည်းအီဘိုလာရောဂါနှိမ်နှင်းရေးအတွက်ဒေါ်လာ105သန်းကူညီဖို့ကမ္ဘာဘဏ်ကဆုံးဖြတ်ခဲ့ပါတယ်။အီဘိုလာရောဂါပိုးနှိမ်နှင်းရေးအတွက်လာမယ့်6လအတွင်းမှာအမေရိကန်ဒေါ်လာ1ဘီလီယံလိုအပ်လိမ့်မယ်လို့ကုလသမဂ္ဂဘက်ကနေပြောခန့်မှန်းထားပါတယ်ခင်ဗျာ
။အိန္ဒိယသမ္မတပရနတ်မူဂါဂျီဟာ၄ရက်ကြာနိုင်ငံတော်ဧည့်သည်အဖြစ်နဲ့ဗီယက်နမ်နိုင်ငံကနေပြီးတော့ပြန်မသွားခင်မှာနှစ်နိုင်ငံကြားမှာအရေးပါတဲ့သဘောတူညီမှုတွေနဲ့အတူတောင်တရုတ်ပင်လယ်နဲ့ပတ်သက်တဲ့ပူးတွဲဆုံးဖြတ်ချက်တစ်ခုကိုလက်မှတ်ရေးထိုးခဲ့ပါတယ်။ကာကွယ်ရေးလေကြောင်းဆက်သွယ်မှုနဲ့ရေနံတူဖော်ရေးသဘောတူညီမှုတွေကိုအိန္ဒိယနဲ့ဗီယက်နမ်ကြားလက်မှတ်ရေးထိုးစာချုပ်ခဲ့ကြပါတယ်။အဲဒီစာချုပ်တွေထဲမှာဗီယက်နမ်ကမ်းလွန်ကနေရာနှစ်ခုမှာ ONGC-V- နဲ့ Petro Vietnam တို့ရေနံတူဖော်ရှာဖွေရေးဆိုင်ရာသဘောတူချက်မူကြမ်းလည်းပါဝင်ပါတယ်။တောင်တရုတ်ပင်လယ်ကဗီယက်နမ်တရုတ်နဲ့တခြားနိုင်ငံတချို့ကြားမှာပိုင်နဲ့အငင်းပွားနေတဲ့နေရာတွေမှာလွတ်လွတ်လပ်လပ်သွားလာနိုင်ရေးအတွက်တောင်းဆိုထားတဲ့ပူးတွဲဆုံးဖြတ်ချက်တစ်ခုကိုလည်းနှစ်နိုင်ငံထုတ်ပြန်ခဲ့ပါတယ်။အိန္ဒိယနဲ့ဗီယက်နမ်ကြားရေနံတူဖော်ရေးသဘောတူညီချက်ဟာတရုတ်တို့ပိုင်ဆိုင်တယ်လို့ပြောနေတဲ့နေရာနဲ့သက်ဆိုင်နေတဲ့အတွက်ဒီသဘောတူညီချက်ကိုတရုတ်အစိုးရကလက်မခံဘူးလို့အင်္ဂါနေ့တုန်းကပြောကြားခဲ့ပါတယ်
။အိန္ဒိယနိုင်ငံအနောက်ဘက်ခြမ်းဖြစ်တဲ့ဂူဂျာရတ်ပြည်နယ်အတွင်းမှာတရုတ်ရင်းနှီးမြှုပ်နှံမှုတွေတိုးမြှင့်ရေးအတွက်ကုန်သွယ်ဆိုင်ရာသဘောတူညီချက်3ခုကိုတရုတ်နဲ့အိန္ဒိယအကြီးအကဲတွေလက်မှတ်ရေးထိုးခဲ့ကြပါတယ်။တရုတ်သမ္မတရှီဂျင်းပင်နဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့နှစ်ဦးဟာဒီသဘောတူညီချက်တွေကိုဗိုလ်တော်ဦးနေ့ကလက်မှတ်ထိုးခဲ့ကြတာဖြစ်ပါတယ်။အရှေ့အင်အားကြီးနှစ်နိုင်ငံအကြားကုန်သွယ်ရေးဆက်ဆံမှုတိုးမြှင့်ရေးရည်ရွယ်ချက်နဲ့တရုတ်သမ္မတရှီဂျင်းပင်ဟာအိန္ဒိယနိုင်ငံကို၃ရက်ကြာခီးလာရောက်ခဲ့တာဖြစ်ပါတယ်။သဘောတူညီချက်တွေထဲမှာတော့ဂူဂျာရတ်ပြည်နယ်တဲကဒီခါမှာဂူဂျာရတ်ပြည်နယ်ထဲမှာစစ်မှုနယ်မြေတရားထူထောင်မှုဆိုတာပါဝင်တယ်လို့ပဲဂူဂျာရတ်ရဲ့အကြီးဆုံးမြို့ဖြစ်တဲ့အမတ်ဒဘက်နဲ့တရုတ်နိုင်ငံဂွမ်ဒုံးပြည်နယ်ရဲ့မြို့တော်ဖြစ်တဲ့ကွန်ဂျောင်းတို့အကြားမှာညီမမြို့တော်ဖြစ်တဲ့ဆက်ဆံရေးတိစောက်ဖို့ကိစ္စရလည်းပါပါတယ်။ဂူဂျာရတ်ပြည်နယ်ဟာဆိုလို့ရှိရင်အိန္ဒိယနိုင်ငံမှာရင်းနှီးမြှုပ်နှံမှုအများဆုံးရှိနေတဲ့နေရာတစ်ခုဖြစ်တဲ့အပြင်အိန္ဒိယအနေနဲ့ကဒီပထမဆုံး smart city ဖြစ်တဲ့သတ်မှတ်ဖို့ဆောင်ရွက်နေတဲ့ပြည်နယ်လည်းဖြစ်ပါတယ်။တစ်ဖက်မှာတော့ကုန်သွယ်ရေးလူငွေပြောင်းမှုကိုပြန်ချိန်ဆနိုင်ဖို့အတွက်တရုတ်ရင်းနှီးမြှုပ်နှံမှုတွေပိုပြီးဆွေးဆောင်စည်းရုံးဖို့အတွက်အိန္ဒိယတာဝန်ရှိသူတွေဘက်ကလှူလာနေတာတွေ့ရပါတယ်
။တရုတ်နိုင်ငံကဝိကာတိုင်းရင်းသားတွေပေါ်တရုတ်အစိုးရရဲ့ဆက်ဆံမှုနဲ့ပတ်သက်လို့ဝေဖန်ပြောကြားလေးရှိတဲ့လူသိများသူပညာရှင်တယောက်ကသူ့အပေါ်ဆွဲဆိုချက်တွေနဲ့အသက်တည်အထောက်အထားတွေကိုပယ်ချခဲ့ပါတယ်။ဗုဒ္ဓဦးနေတော့မှအမှုစတင်ကြားနာခဲ့တာမှဒီသူ့ရဲ့အမှုတွေအပေါ်ထွက်ဆိုပြောကြားမှုတွေကလက်ခံလောက်စရာမရှိဘူးလို့စီးပွားရေးပမောက္ခအီလ်ဟမ်တော်တီရဲ့ရှေ့နေတွေကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ပမောက္ခတော်တီဟာရှင်ကျန်းဒေသအနောက်ပိုင်းဝေးလံတဲ့နေရာတွေကဒီမွတ်စလင်အများစုဝိကာတွေအပေါ်မှာအစိုးရရဲ့ဖိနှိပ်မှုတွေကိုလူသိရှင်ကြားပြောလို့ရှိသူဖြစ်ပါတယ်။ ကျောင်းနာပွဲမှာကျောင်းသားဟောင်းတယောက်ရဲ့ထွက်ဆိုမှုအပါအဝင်သူ့အပေါ်ဆန့်ကျင်ထွက်ဆိုတဲ့အထောက်အထားတွေဟာယုံကြည်စိတ်ချကြရမရှိဘူးလို့သူ့ရဲ့အကျိုးဆောင်ရှေ့နေတယောက်က VOA ကိုပြောပါတယ်။ပမောက်ခထော်တီအဖမ်းခံရပြီးတော့မကြခင်မှာပဲသူ့ရဲ့တပည့်ခုနှစ်ယောက်ဖမ်းဆီးခံခဲ့ရတယ်လို့ယုံကြည်ရပြီးအဲ့ဒီထဲကတချို့ကဒီပမောက်ခအပေါ်မှာဆန့်ကျင်ထွက်ဆိုခဲ့ကြပါတယ်။ခွဲထွက်ရေးဝါဒီဖြစ်တယ်ဆိုပြီးပမောက်ခဒေါ်တီကိုတရားဆွဲဆိုထားတာဖြစ်ပါတယ်။သူကတော့ဒီဆွဲဆိုချက်တွေကိုညှင်းဆန့်ထားပါတယ်ရှင်။
နိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းကဆရာတက်တင်ကောလိပ်တစ်ခုကိုဗုဒ္ဓဦးနေကတိုက်ခိုက်မှုတစ်ခုကြောင့်မလို့လူ15ဦးထက်မနည်းသေဆုံးပြီးတော့အတော်များများထိခိုက်ဒဏ်ရာရခဲ့ပါတယ်။တနက်သမားတွေဟာစာသင်ခန်းဆောင်တစ်ခုကိုပြစ်ခတ်တိုက်ခိုက်ခဲ့ကြတာပါ။ဒေသစံတော်ချိန်မွန်လွဲပိုင်းတနအီလောက်မှာတနက်သမားတွေဟာကန်နိုးမြို့မှာရှိတဲ့ဒီဆရာတက်တင်ကောလိပ်စာသင်ခန်းတစ်ခုကိုဝင်ရောက်စီးနင်းပြီးတော့မောင်းပြန်တနက်တွေနဲ့ပြစ်ခတ်ခဲ့ကြတာလို့အဲ့ဒီမှာရှိနေတဲ့ဆရာတွေနဲ့ကျောင်းသားတွေက VUE ကိုပြောခဲ့ပါတယ်။ပောက်ကွဲတာနှစ်ခုကိုလည်းမရှိမနှောင်းမှာကြားလိုက်ရတယ်လို့ဆိုပါတယ်ဒါကတော့ဒီအသေးခံဘုံခွဲတက်ခိုက်သူတွေရဲ့လက်ချက်ဖြစ်မယ်လို့အဲဒီမှာယူဆကြပါတယ်တက်ခိုက်သူတဦးဟာပောက်ကွဲပစ္စည်းတွေကိုချီတောင်ပြီးတော့ပြစ်ခတ်တက်ခိုက်တာလို့ဆိုပါတယ်အဲဒီနောက်မှာတော့ရဲကပြစ်ခတ်နှိမ်နှင်းလို့တက်ခိုက်သူလက်နက်ကင်နှစ်ဦးသေဆုံးသွားပါတယ်အခြားဒီတန်တရားရှိသူတွေကတော့လွတ်မြောက်သွားတယ်လို့အာဏာပိုင်တွေကပြောပါတယ်အခုဒီတက်ခိုက်မှုဟာဘသူလက်ချက်လဲဆိုတာကိုတော့ဒီကြေညာထုတ်ဖော်ပြောဆိုတာတွေမရှိသေးပါဘူးဒါပေမဲ့လူလေဒီလိုမျိုးအသေးခံဘုံခွဲတက်ခိုက်မှုမျိုးကိုရင်းနှုံးကဘိုကိုဟာရန်ခေါ်တဲ့အစ္စလာမ်စစ်သွေးကြောအဖွဲ့တစ်ဖွဲ့ကမကြာခဏပြုလုပ်ခဲ့ဘူးလို့ရှိပါတယ်ခင်ဗျာ Direct from Washington The Voice
of America VOA ကြာတာပရင်းနဲ့မနက်ဖြန်နောက်ဆုံးရမြန်မာနိုင်ငံနိုင်ငံတကာသတင်းတွေကိုကိုသားညုံနဲ့မတ်စုမြတ်မွန်တို့ကကြီးညာပေးခဲ့တာပါကျွန်တော်တို့အစောပိုင်းကဆက်ချွေရင်းမှုဖြစ်သွားတဲ့အတွက်လည်းတောင်းပန်ပါရစေ။ခုဆက်လက်ပြီးတော့စူးစီးတင်ပြချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ပြပေးပါမယ်။ခုအရင်ဆုံးကတော့နိုင်ငံတကာသတင်းတပုတ်နဲ့စပါမယ်
။ American သမ္မတ Obama အနေနဲ့ American စစ်တပ်ကို Iraq စစ်မြေပြင်မှာအသုံးပြုမှာမဟုတ်ဘူးလို့ထပ်ပြီးကြေညာပြုလိုက်ပါရစေ။တိုင်းပြည်ရဲ့ထိတ်တန့်စစ်ဖက်အရာရှိကြီးတဦးကလိုအပ်ရင် American စစ်တပ်ကိုအသုံးပြုမယ်လို့လွှတ်တော်မှာပြောပြီးနောက်တစ်ရက်မှာသမ္မတက Florida က American တပ်တွေကိုအခုလိုကြေညာပေးလိုက်တာပါ။အင်ပီရာသတင်းတော်ရူပန်ဒီသတင်းပေးပို့ထားတာကိုပြောပြပါမယ်။ရာစုနှစ်သစ်အစမှာပဲအမေရိကန်အနေနဲ့စစ်ပွဲနှစ်ခုမှာပါဝင်တိုက်ခိုက်နေတာပါ။အခုတော့14နှစ်ကြာပြီးစစ်ပွဲပန်းနေပြီဖြစ်တဲ့အမေရိကန်တပ်တွေဟာသူတို့ရဲ့စစ်ဦးစီးချုပ်စီကဂရီးတစ်ခုကိုရလိုက်ပါတယ်
။ I will not commit you and the rest of our armed forces to fighting
ဤမှာနောက်ထပ်မြေပြင်တိုက်ခိုက်မှုတွေလုပ်ဖို့ကျွန်တော်တို့ရဲ့တပ်တွေကိုဆဲလွတ်မှာမဟုတ်ပါဘူး။ဆယ်စုနှစ်ကျော်မြေပြင်တပ်တွေတုံးပြတဲ့အချိန်မှာကျွန်တော်တို့နားလည်လာတာကကျွန်တော်တို့ရဲ့မဟာမိတ်တွေမြေပြင်မှာတိုက်ခိုက်ဖို့အမေရိကန်ရဲ့ထူးခြားတဲ့စွမ်းရည်ပံ့ပိုးပေးတဲ့အလို့ကပိုပြီးထိရောက်ပါတယ
်။သမ္မတအိုဘားမားက IS စစ်သွေးကြွတွေကိုအာရော့အဆုံးသတ်သွားစေမယ်။သူ့ရဲ့အကြမ်းဖက်မှုစန့်ကျင်မဟာဗျူဟာကိုအမေရိကန်အလဲပိုင်းစစ်ဌာနချုပ်မှဆွေးနွေးပြီးဗုဒ္ဓဦးနေမှာ McDowell Leader အခြေစိုက်စခန်းမှာမိန့်ခွန်းပြောခဲ့တာဖြစ်ပါတယ်။အိုဘားမားရဲ့မဟာဗျူဟာမှာအီရန်နဲ့ဆီးရီးယားကစစ်သွေးကြွတွေကိုနှိမ်နင်းဖို့ညွန်ပေါင်းအဖွဲ့ဖွဲ့တာနဲ့လေကြောင်းကတိုက်ခိုက်မှုတွေကိုတိုးမြှင့်လှုပ်ဆောင်မဲ့အစီအစဉ်တွေပါဝင်ပါတယ်။ပူရဲစီဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌမာတင်ဒမ်ဆေးကဥပဒေပြုအမတ်တွေရှေ့မှာပြောခဲ့တဲ့စကားကြောင့်သမ္မတအိုဘားမားကအခုလိုအီရတ်ကိုဒုတိယအကြိမ်တိုက်ခိုက်ရေးတပ်တွေဆေလွတ်မှာမဟုတ်ဘူးလို့ထပ်ပြောတာဖြစ်ပါတယ
် If there are threats to the United States then I of course would go back to the president and make a recommendation that may include the use of US military ground forces
အမေရိကန်ပြည်ထောင်စုကိုချင်းချောက်လာမယ်ဆိုရင်တော့ကျွန်တော်သမ္မတစီသွားပြီးတော့အမေရိကန်မြေပြင်တပ်တွေကိုပါသုံးဖို့အကြံပေးရပါလိမ့်မယ
်အမေရိကန်အနေနဲ့တိုက်ခိုက်ရေးတပ်တွေကိုမသုံးဘူးဒါအပြင်တကူတော့လှုပ်ဆောင်မှာမဟုတ်ဘူးဆိုတာကိုဗလူးနေမှာသမ္မတအိုဘားမားကထပ်ပြောသွားတာပါအမေရိကန်ပြည်ထောင်စုအနေနဲ့ဥဆောင်မှုပုံစံပြောင်းပြီးကမ္ဘာကြီးရင်ဆိုင်နေရတဲ့ IS သွေးကြွတွေကနေ Ebola virus ပြန့်နှံ့မှုကိုထိန်းချုပ်ဖို့အထိအမေရိကန်ကတားဆီးသွားမယ်လို့သူကပဲဖြည့်ပြီးပြောပါတယ
် There's a need for a rescue mission when the world is threatened
တကယ်လို့ကမ္ဘာကြီးကိုကယ်တင်ဖို့လိုလာမယ်ချိတ်ချောက်ခံနေရမယ်အကူအညီလိုတယ်ဆိုရင်အမေရိကန်ကိုပဲအကူအညီတောင်းတာပါအမေရိကန်ကိုမချိနဲ့တဲ့နိုင်ငံတွေတောင်မှသူတို့အကူအညီလိုရင်ဘသူ့ကိုခေါ်တယ်လဲကျွန်တော်တို့ကိုပဲခေါ်တာပ
ါနောက်အာဖရိကမှာ Ebola virus ပြန့်နှံ့တာကိုရပ်တန့်ဖို့အတွက်အမေရိကန်တပ်သား 3,000 ကိုသမ္မတအိုဘားမားကဒီအပတ်အတွင်းမှာဆေးလွတ်ခဲ့ပါတယ်ခင်ဗျာ
VOA American တန်ကနေဆက်လက်တန်လှင့်နေပါတယ်အခုဆက်လက်ပြီးတော့ Scotland လွတ်လပ်ရေးနဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုတင်ပြခြင်းပါတယ်လွတ်လပ်ရေးယူဖို့မယူဖို့ပြည်လုံးကျွတ်ဆန္ဒခံယူပွဲဒီကနေ့ကျင်းပဖို့ရှိတဲ့ Scotland ရဲ့အကြီးဆုံးမြို့ Glasgow မှာတော့အခြေအနေတွေတင်းမာနေပါတယ်နှစ်ဖက်စလုံးကသူတို့အနိုင်ရလိမ့်မယ်လို့မျှော်လင့်ထားကြတာဖြစ်ပါတယ်ဒီအကြောင်းကို Glasgow မြို့က VOA သတင်းတောက် Marian Brown သတင်းပေးပို့ထားတာကိုဒေါ်လှလတန်ကပြောပြပါမယ
် Scotland ရဲ့ Glasgow မြို့ West Enchi ဘာဆိုင်ဆိုင်မှာအင်္ဂါနေ့ညကလူတွေပြည့်နေပြီး UK ကနေခွဲထွက်ရေးမထွက်ရေးနိုင်ငံရေးအကြောင်းဆွေးနွေးနေကြပါတယ်။ ခုရဒီတော့လူလူဆန္ဒသဘောထားကောက်ခံချက်မှာခွက်ထွက်ရေးမထွက်ရေးဟာကျိတ်အနေဖြစ်နေပါတယ်အယ်လန်မော့ဖက်ကတော့ပြပြသားသားပဲကန့်ကွက်လူသူတွေမှာပါဝင်ပါတယ
် Stronger together historicallyfinancially the military
အမိုင်းချောင်းရပြန်ရှိရင်အတူတကွတွဲနေတာကပို့ပြီးတော့အင်အားရှိစေပါတယ်စီးပွားရေးစေရေးပင်စင်ခန်းစားခွင့်စသဖြင့်တို့အားလုံးပါပဲကျမတို့အနေနဲ့ပေါင်စတာလင်ကိုပဲကြိုက်ပါတယ်ယူရိုကိုမကြိုက်ပါဘူးနောက်ပြီးတော့နိုင်ငံတော်တချင်းကိုလည်းကြိုက်ပါတယ်အားလုံးပါပဲ
ခွဲထွက်ဖို့ထောက်ခံကြသူတွေအနေနဲ့အမြင်မှန်ရပြီးနောက်ဆုံးအချိန်ကစိတ်ပြောင်းကြလိမ့်မယ်လို့သူမျှော်လင့်တဲ့အကြောင်းမော့ဖက်ကပြောပါတယ်ကံွက်တဲ့ဘက်ကပဲအနိုင်ရလိမ့်မယ်လို့လေသူယုံကြည်တယ်လို့ဆိုပါတယ်ဂီတပညာရှင်နီးဖိုးကတော့ထောက်ခံတဲ့တစိကိုရင်ပတ်မှာထိုးထားသူဖြစ်တဲ့အတွက်ကြောင့်ခြားသာပရင်းနေကြဘယ်ဘက်ကိုမဲပေးမလဲဆိုတာကတော့အသိသာနေပါတယ်သူကသတင်းမီဒီယာဖော်ပြမှုမှာကံွက်တဲ့ဘက်ကိုပိုအသားပေးတာတွေ့ရတယ်လို့ခုလိုပြောပါတယ်
And every time they have a no campaign is about 10 people every time they have a yes campaign is about 10 peopleBut when you see the pictures
ထောက်ခံမှုထောက်ခံမှုဆိုတဲ့လှုပ်ရှားမှုလုပ်တိုင်းလူတွေအနေနဲ့နှစ်ဖက်ကမျှနေတာတွေ့ရပါတယ်။ဒါပေမဲ့ Facebook မှာတက်ကြည့်ရင်တော့ကန့်ကွက်တဲ့လူတွေကဓာတ်ပုံတွေအများကြီးတင်ထားတာတွေ့ရပါလိမ့်မယ်။ထောက်ခံသူတွေဘက်ကမဲဆွဲလှုပ်ရှားတဲ့နေရာတွေမှာလူတွေသိပ်မတွေ့ရပါဘူး။ဒါကြောင့်မလို့အပြတ်သက်ပဲလူတွေကဒီမခွဲဖို့ဆိုပြီးတော့ညှင်းကြလိမ့်မယ်လို့ထင်ပါတယ
်။ Social Media တွေပေါ်မှာလူငယ်တွေကြား Scotland လွတ်လပ်ရေးကိုလိုလားကြသူတွေရဲ့လှုပ်ရှားမှုကပိုတွက်နေပြီးမခွဲထွက်ဖို့ဆန္ဒရှိကြသူတွေအများစုကတော့အသက်ကြီးသူတွေနဲ့ချမ်းသာသူတွေဖြစ်ကြတာတွေ့ရပါတယ်ဂလက်စကိုကတက္ကစီကမောင်းသမားဘရိုင်ကတော့သူတို့မိသားစုမှာ6ယောက်ရှိတယ်နဲ့7ယောက်ကခွဲထွက်ဖို့ထောက်ခံတယ်လို့ဆိုပါတယ်ဒါပေမဲ့လို့သူတို့ဘက်ကနိုင်နေမယ်လို့တော့သူမမျှော်လင့်ဘူးလို့ပြောပါတယ
် The same 8 people think that it's going to be a no You know they're thinking you know we're voting yes definitely
but အဲ့ဒီ6ယောက်လုံးကခွဲထွက်ရေးလိုလားပေမဲ့မခွက်ထွက်တဲ့ဘက်ကပဲနိုင်မှာလို့ယူဆနေကြတာတွေ့ရပါတယ်။ဥပမာကျွန်တော်ဇနီးကမခွက်ထွက်လို့ပါဘူး။ကျွန်တော်ကခွက်ထွက်လို့တယ်။အင်းနီနာချင်းနေတဲ့မှာလည်းတယောက်ကခွက်ထွက်လို့တယ်။နောက်တယောက်ကမခွက်ထွက်လို့ဘူးဆိုပြီးတော့ပြောကြတော့လူတိုင်းကကိုယ့်အကြောင်းနဲ့ကိုယ်မို့နှစ်ဖက်ကတိတ်မကွာဖြစ်နေကြတာတွေ့ရပါတယ
်။အတူတူပူပေါင်းတာကိုထောက်ခံတဲ့လှုပ်ရှားမှုခေါင်းဆောင် British စီးပွားရေးဝန်ကြီးဟောင်း Alistair Darling က Scotland နဲ့လွတ်လပ်ရေးယူမယ်ဆိုရင်ဒါဟာပြန်မယုံနိုင်တဲ့ဆုံးဖြတ်ချက်ဖြစ်တာမို့စီးပွားရေးရအထိနာလိမ့်မယ်လို့သူကပြောပါတယ်။ဒါအပြင်မခွဲထွက်တဲ့ဘက်ကအနိုင်ရခဲ့ရင်စကော့တလန်ကိုပိုပြီးလုပိုင်ခွင့်အာဏာတွေပေးဖို့ကိုလေမခွဲထွက်ရေးရှေ့ရှုတဲ့နိုင်ငံရေးခေါင်းဆောင်တွေကပူတွဲကြိပေးချက်ကိုလက်မှတ်ရေးထိုးခဲ့တာရှိပါတယ်။ဒါပေမဲ့လို့တကယ်လုပေးပါမလားဆိုတာကိုတော့အများကတန်တရာရှိနေပုံပေါ်ပါတယ်။ပြည်လုံးတို့လူလူဆန္ဒခံရပွဲမကျင်းပါမီတည့်ရလူ Ipsos Mori လူဆန္ဒစစ်တမ်းကောက်ခံချက်အရ49ရာခိုင်နှုန်းကခွဲထွက်ရေးကိုလူလာပြီး51ရာခိုင်နှုန်းကမခွဲထွက်ဖို့ထောက်ခံကြတာတွေ့ရပါတယ်။အခုလိုဘယ်ဘက်ကနိုင်မယ်ဆိုတာကိုခက်ခတ်ရဖို့ခက်နေတဲ့အတွက်ကြောင့် British ဝန်ကြီးချုပ် David Cameron ကသူ့အနေနဲ့စိုးရိမ်စိတ်ရှိပေမဲ့မခွဲထွက်ဖို့မဲပေးကြလိမ့်မယ်လို့သူယုံကြည်တဲ့အကြောင်းအခုလိုပြောခဲ့ပါတယ်။
Well, of course, everyone who cares about our United Kingdom, and I care passionately about our United Kingdom, is nervous, but I'm confident.
ကျွန်တော်လိုပဲ UK ကိုချစ်ကြတဲ့လူတိုင်းစိတ်ပူပင်ကြမှာပါ။ဒါပေမဲ့ Scotland ကိုအကောင်းဆုံးဘလို့ဖြစ်စေချင်တယ်လဲဆိုတာကိုချပြထားပြီးဖြစ်တယ်လို့ကျွန်တော်ယုံကြည်ပါတယ်။စီးပွားရေးအောင်မြင်ပြီးအလုပ်ကံတွေလည်းကောင်းနေပါပြီ။အလုပ်လက်မဲ့နှုန်းကလည်း600ခန့်နှုန်းပဲရှိတဲ့အတွက်ကျွန်တော်တို့လန်ဒန်ထက်တောင်အခြေအနေကောင်းနေပါတယ်။ဒါဟာ Scotland ရဲ့စီးပွားရေးအင်အားကောင်းနေတာကိုပြသနေတာပါ။ဒါကြောင့်စကော့တလန်သားတွေမခွဲထွက်ဘူးဆိုရင်ပို့ပြီးပေးမဲ့ကိုပိုင်အချုပ်ချာအာဏာရစိတ်တန်းကြအုပ်ချုပ်သွားနိုင်မှာပ
ါမေဆန်တာရှင်95ရာခိုင်နှုန်းကမဲပေးဖို့မှတ်ပုံတင်ခဲ့ကြတဲ့အတွက်ကြောင့်လေဒီကနေ့လူလူဆန္ဒခံယူပွဲမှာမဲထွက်ပေးကြမဲ့လူတွေများလိမ့်မယ်လို့ယူဆရပါတယ်စကော့တလန်ရဲ့၄တသမ3သန်းရှိတဲ့မေဆန်တာရှင်တွေနဲ့700ရာခိုင်နှုန်းနဲ့14ရာခိုင်နှုန်းကမဆုံးဖြတ်နိုင်သေးတဲ့အခြေအနေမှာရှိနေကြတာဖြစ်ပြီးဖြေကတော့တောက်ကြံနေမှာထွက်လာမှာဖြစ်ပါလိမ့်ရှင
်ဒေါ်လာလာတန်တင်ပြသွားတာပါ VOA အစီအစဉ်ရဲ့ဒုတိယပိုင်းမှာတော့ကမ္ဘာမီဒီယာတွေထဲကမြန်မာမနက်ခင်းအင်္ဂလိပ်စာသင်ကန်းစာတို့ကိုနားဆင်ရမှာဖြစ်ပြီးအပတ်စဉ်တင်ဆက်နေကြဖြစ်တဲ့ဥကြော်စံတာရဲ့မြန်မာရေးသုံးသပ်ချက်နဲ့သူယုံကြည်ရကဏ္ဍတို့ကိုလည်းနားဆင်ရမှာဖြစ်ပါတယ်အခုကတော့လက်ဘရောင်းတောင်ဂျီနီစီမံကိန်းက တရုတ်ဝန်ထမ်း2ဦးကိုပြန်ပေးဆွဲတယ်ဆိုတဲ့အမှုနဲ့ဖမ်းဆီးခံထားရတဲ့မတ်ဖြူနင်းထွေးရဲ့တတင်းကိုတင်ပြပါမယ်။အခုနဲ့အစောပိုင်းတုန်းကလက်ဘရောင်းတောင်ချင်းနီစီမံကိန်းကတရုတ်ဝန်ထမ်း2ဦးကိုပြန်ပေးဆွဲတယ်ဆိုတဲ့အမှုနဲ့ကျောင်းသားတမကအဖွဲ့ဝင်မတ်ဖြူနင်းထွေးကိုအာဏာပိုင်တွေကဖမ်းဆီးခဲ့တာကြောင့်ကျောင်းသားအဖွဲ့တမကအဖွဲ့ဝင်တွေရောဒေသခံတွေကပါကန့်ကွက်ဆန္ဒပြမှုတွေရှိနေပါတယ်။AHRC အာရှလူခွင့်ရေးကော်မရှင်ကတော့ဒါကိုကန့်ကွက်လိုက်ပြီးဒေသခံတွေအရွေးကျောင်းသားတွေကဝင်ရောက်ကူညီတာကိုအာဏာပိုင်တွေကအညှိုးထားတဲ့လုပ်ရဖြစ်ပုံရတယ်လို့ VOA ကိုပြောပါတယ် AHRC ကမြန်မာရှေ့နေဦးမင်းလွင်ဦးကိုကိုသားညုံကဆက်သွယ်မေးမြန်းထားတာပ
ါကျောင်းသားတမကအဖွဲ့ဝင်တူဖြစ်တဲ့ဒီမတ်ဖြူနှင်းထွေးကိုဒီအာဏာပိုင်တွေကတလောတော့ဖမ်းဆီးလိုက်တဲ့ကိစ္စနဲ့ပတ်သက်လို့ပေါ့ဒီကျောင်းသားတက်ကြွလှုပ်ရှားသူတော်များကကန့်ကွက်မှုတွေရှိနေပါတယ်နောက်ဒေသခံတွေကလည်းအဲ့ဒါကိုဆန္ဒပြတာတွေရှိပါတယ်အဲ့တော့ဒီမှုနဲ့ပတ်သက်လို့ HRC အနေနဲ့ဘယ်လိုမြင်လဲခင်ဗျဟိုအမှုကမြမြတတရှိရလား
တကယ်ဒီရကံကြီးလည်းဖြစ်တယ်လူတွေကိုယ်တော်မှကြီးအေးပြီးတော့ပြန်လဲလှုပ်ပေးပြီးဆိုလို့ရှိရင်တော့ဖြူနှင်းထွေးကိုဒီပုံမှန်နဲ့ဆက်လက်ပြီးတော့အေးအေးယူထားတဲ့ဥစ္စာကမဖြစ်သင့်ဘူးလို့ပဲကျွန်တော်တို့ကတော့မြင်ပါတယ်နောက်ပြီးတော့တခါဒီလိုမျိုးလှုပ်ဆောင်တဲ့ကိစ္စမှာလည်းတာမန်မျိုးသမီးတယောက်အနေနဲ့ဒီလိုလှုပ်ဆောင်နိုင်မှုဆိုတာအလွန်တရာခရင်းနေနောက်ပြီးတော့ကအင်းဖြစ်ပွားစဉ်ကလည်းဒီဖာစီဒင်းဒင်းချင်းခံရတဲ့ဒေသကနှစ်ဦးနဲ့ပတ်သက်လို့အမှုမဖွင့်ပါဘူးဆိုတာတွေအရေးယူဆောင်ရခြင်းမပြုဘူးဆိုတာတွေကိုဒီဝန်ပေါင်းဆက်ယူကနေပြီးတော့တတိပြီးပြီးထားတယ်လို့ကျွန်တော်ကြည့်ရပါတယ်အဲ့ဒါကြောင့်လည်းရွာသား၅ဦးကိုကြီးပြီးတော့လွှတ်လိုက်တယ်ဆိုတော့ကျွန်တော်ကြည့်ရတယ်ဒီအမှုနဲ့ပတ်သက်ပြီးတော့ရွာသူရွာသားတွေနဲ့တက်ဆိုင်နေဒီရှင်နင်းတွင်းနဲ့တော့ဒီကိစ္စအသိပတ်သက်ဖို့လမ်းမမြင်ဘူးလို့ကျွန်တော်မြင်ပါတယ
်အခုဒီသူ့ရဲ့ပြဿနာတွေဆက်သေးပါလိနိုင်ငံရေးအကျဉ်းသားဆိုတဲ့အဓိပ္ပာယ်သတ်မှတ်ကြတဲ့ကိစ္စလည်းနည်းရှုပ်ထွေးနေပါတယ်ခင်ဗျာအဲ့တော့တက်ကြွလှုပ်ရှားသူတွေဘက်ကလည်းသူ့ကိုပြန်လှုပ်ပေးဖို့ဆိုပြီးတောင်းဆိုနေကြပါတယ်ဆိုတော့ဒီအမှုနဲ့ပတ်သက်လို့မတ်ဖြူနှင်းထွေးဟာနိုင်ငံရေးအကျဉ်းသားဆိုပြီးတော့သတ်မှတ်နိုင်ပါလား
ဒီကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာဖွဲ့ထားတဲ့နိုင်ငံရေးကျင်းသားများပြန်လေစီစီကော်မတီတို့ရောမှသူတို့ဖျက်သိမ်းပြီးတော့လုပ်ဖို့အစီအစဉ်ရှိနေပြီခင်ဗျာအဲ့တော့ဒီပြစ်မှုတွေနဲ့ဆွဆွဲခံရတဲ့ကိစ္စရပ်တွေမှာတော့သူတို့ကနိုင်ငံရေးအကျဉ်းသားမရှိဘူးဒါရာဇဝတ်မှုတွေနဲ့ဆွဲဆိုထားတာပဲဖြစ်တယ်ဆိုပြီးတော့ကအစိုးရဘက်ကတော့ပြောမှာပါဗျာအဲ့ဒီလိုပဲတစ်ချိန်လုံးသူတို့တောက်ဆောက်ငင်းပယ်လာခဲ့တာပဲ
ဟုတ်ကဲ့ကိုမင်းလုံအမြောင်မတ်ဖြူနေထွေးအမှုကအခုကပြန်ပေးမှုပါတယ်နောက်တစ်ခုကတရားရုံးကိုစင့်ခေါ်တာမလာတဲ့ကိစ္စပါပါတယ်အဲ့တော့ဒီအမှုကနိုင်ငံရေးအကျဉ်းသားလို့သတ်မှတ်လို့ရလားကိုမင်းလုံအမြောင
်ဒါဒီဥစ္စာကျွန်တော်ပြန်ပြောလို့ရှိရင်နေနေတော့နောက်ကြောင်းပြန်ဆဲဖို့လိုတော့ဗောနော်အဲ့တော့ဘာဖြစ်လဲဆိုတော့ကကျွန်တော်တို့ဒီ2009လုံးကလေဒီမြန်မာနိုင်ငံဗမာနိုင်ငံလုံးဆိုင်ရာចောင်းသားများတက်မကဖွဲ့စည်းဖို့အတွက်ဆိုပြီးတော့မဟာနီဦးတို့နော်ယာဟုကြော်ကြော်မောင်တို့စီရူမောင်တို့မတ်တင်စာခိုင်တို့ပင်ဖွဲ့ဖွဲ့စည်းဥပဒေနဲ့အရေးယူခံရတာတွေရှိပါတယ်အဲ့ဒီမှာဟန်နီဦးကိုစာမီးပွဲဖြေနေတဲ့အချိန်မှာပဲစာမွေးဝဲမဖြေဘဲနဲ့ဒီစီတန်းလန်းလျှောက်ကုန်းင်းလုံးကျစင်းရေးအတွက်စီတန်းလန်းလျှောက်လေးထဲမှာပါတယ်။နောက်ပြီးတော့အင်းဖွဲ့ဖွဲ့စည်းရေးအတွက်ဥဆောင်လှုပ်ရှားတယ်ဆိုပြီးတော့ပြစ်ပေးခဲ့တာတွေရှိတယ်။အဲ့ဒါဘာကတာဖွဲ့စည်းရေးအတွက်ဆောင်ရွက်တဲ့ကိစ္စတွေပေါ့နော်။အခုလဲတခါလာပြန်ပြီဒီလူမျိုးចောင်းသားတွေပါဝင်ပတ်သက်တယ်ဆိုတဲ့ပုံမှာအညှို့အတီးနဲ့လုပ်ခဲ့တယ်ဆိုလို့ရှိရင်တော့ကျွန်တော်တို့အနေနဲ့ဒါကတော့နိုင်ငံရေးနောက်ခံမကင်းတဲ့အတွက်နိုင်ငံရေးကျင်းသားလို့ပဲကျွန်တော်တို့တော့တတ်မှတ်မှာဖြစ်တယ်
အညှို့တီးဒီဖြစ်မဲ့ဆိုရင်တော့ဆိုပြီးတော့ကိုမင်းလင်းကဒီပြောရဆိုတော့ဒီကိစ္စကအညှို့တီးဖြစ်တယ်လို့ရောယူဆလို့ရလို့လား
ကျွန်တော်တို့အမြင်ရတော့ဗျာဒီလက်ဘရောင်းတောင်ရေးကိစ္စမှာဒေသခံတောင်သူလေသမားတွေကိုအကြံပေးတာကူညီတာတောင်သူလေသမားရေးတွေကိုတက်တက်ကြွကြွလိုက်လံဖြည့်ရှင်းပေးတာတောင်သူလေသမားတွေကိုပညာပေးတာစားတဲ့ကိစ္စဒီမှာဒီကျောင်းသားတွေပါဝင်ပတ်သက်လို့ဒါဒီဒေသခံတောင်လေသမားတွေကစူးပူးအောင်ကြွရတယ်ဆိုတော့အမြင်အစိုးရမှာရှိနေတယ်ဗျအဲ့ဒါကတော့ကျွန်တော်တို့ဒီလေဘရောင်းတောင်ကိစ္စကိုဒီလာလိုက်တဲ့တခြားလုံးနောက်ပြီးတော့တောင်သူလေသမားအရေးကိစ္စဒီလီလာတဲ့ကိစ္စတခြားလုံးနေမှာဒါတွေကကျောင်းသားတွေပေါ်မှာညှိုးဝှက်ထားတယ်ဆိုတာတွေကိုကျွန်တော်တို့တွေ့နေရတယ
်ကိုသားညူမေးမြန်းတင်ဆက်သွားတာဖြစ်ပါတယ်ခုဆက်လက်ပြီးတော့ထိုင်းနိုင်ငံကမြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းတပုတ်ကိုတင်ပြပေးပါမယ်။ ထိုင်းနိုင်ငံရောက် British ကဘာလှည့်ခီးသည်နှစ်ဦးအသက်ခံရတဲ့အမှုမှာတန်တရားနဲ့ဖမ်းဆီးထားတဲ့မြန်မာရွှေပြောင်းအလုသမား၃ဦးပြန်လွတ်သွားပြီလို့ထိုင်းနိုင်ငံဆိုင်ရာမြန်မာအလုသမားတန်ရာရှိကပြောပါရယ်ထိုင်းနိုင်ငံရောက်မြန်မာရွှေပြောင်းအလုသမားတွေတရားဝင်နေထိုင်လုပ်ကင်ကြဖို့နဲ့ထိုင်းနိုင်ငံရဲ့တရားဥပဒေတွေကိုလေးစားလိုက်နာကြဖို့ကိုလည်းထိုင်းနိုင်ငံဆိုင်ရာမြန်မာတန်ရုံးကပန်ကြားပါရယ်အသေးစိတ်ကိုမတ်စုမြတ်မုံကဆက်ပြီးပြောပြပေးပါမယ်
ထိုင်းနိုင်ငံတောင်ပိုင်းဆူရထနီခရိုင်နယ်ကဝေးလံခေါင်တည်တဲ့ခရီးသွားတွေအသွားများတဲ့ထိုင်းပင်လယ်ခွေကအပျော်ရမ်းရေငုပ်ရာနေရာဖြစ်တဲ့ခွမ်တောင်လေကျွန်းကဗြိတိသျှနိုင်ငံသားကဘာလက်ခီးတဲ့နှစ်ဦးအသက်ခံရတဲ့အမှုနဲ့ပတ်သက်ပြီးတော့အဲ့ဒီကျွန်းမှာနေထိုင်လုပ်ကိုင်နေကြတဲ့မြန်မာရွှေပြောင်းလူသမားတန်းရတွေကိုရှာဖွေခဲ့တယ်လို့မြန်မာလူသမား၃ဦးကိုလည်းထိုင်းရဲကတန်တရားနဲ့ဖမ်းဆီးစစ်ဆေးမေးမြန်းခဲ့တာဖြစ်ပါတယ်အခုတော့အဲ့ဒီလူသမား၃ဦးကိုပြန်လွှတ်ပေးလိုက်ပြီလို့သတင်းရရှိကြောင်းထိုင်းနိုင်ငံဆိုင်ရာမြန်မာလူ့သမားတန်ရာရှိဦးသိန်းနိုင်က VOA မြန်မာပိုင်းကိုပြောပါတယ်
ဒီတက်ကတယောက်ကကျွန်တော်ဒီလမ်းဖုန်းနဲ့တရင်ပို့တယ်ပို့ရတော့သူတို့ဟိုကြေခံလို့ဟာတတ်မှတ်လို့ရအတူပြုလို့ရတယ်ဟိုတွေ့ပြီလို့ပြောပါတယ်မြန်မာကတော့မြန်မာမဟုတ်ပါဘူးတဲ့သူနိုင်ငံခြားသားပါပဲတဲ့ကြေခံစာတူလို့ပြောတယ်အဲ့မှာသူတို့ဟိုမြန်မာတွေကပြန်ပြလိုက်ပြီတဲ့ဟုတ်ကဲ့
ထိုင်းနိုင်ငံရောက်မြန်မာရွှေပြောင်းလူသမားတွေတရားဝင်နေထိုင်လုပ်ကင်ကြတဲ့အခါမှာတစုံတရာအမှုခင်းနဲ့ရင်ဆိုင်ရရင်မြန်မာတန်ရုံးဘက်ကအချိန်နဲ့တပြေးညီလုပ်ကင်မှုပို့ပြီးတော့မှလွဲကူပြီးတော့မြန်မာလူသမားတွေဘက်ကလည်းလုံခြုံစိတ်ချမှုရှိအောင်လို့ထိုင်းနိုင်ငံရဲ့တရားဥပဒေတွေကိုလေးစားလိုက်နာဖို့လိုတယ်လို့လည်းထိုင်းနိုင်ငံဆိုင်ရာမြန်မာလူသမားတန်ရာရှိကတိုက်တွန်းပါတယ်
ကျွန်တော်တို့မြန်မာရွှေပြောင်းလူသမားတွေဒီဟိုနော်မိမိရဲ့ကနဘဝကြီးဟိုရင်းမှန်းချက်နဲ့ကျွန်တော်ကလာပြီးတော့နေတိုင်းလုပ်ကင်ကြတာဖြစ်တယ်အဲကြောင့်မိမိရဲ့ main duty ပေါ့နော်အဲမင်းကြီးဒီကိုအဓိကယူမန်းချက်ကိုမပြောစီပဲနဲ့အဲသူများနိုင်ငံမှာလည်းပဲကိုစီမီစီကန်နဲ့အညီနေထိုင်လို့ရှိရင်ဘေးရန်တဲ့ကင်းရှင်းစွာတွေကလူကင်ဆက်တော့လို့ရတယ်အဲကျွန်တော်ကဂုံပြီးဖို့ကောင်းတာတော့သူများနိုင်ငံမှာလာလို့တဲ့ကျွန်တော်မြန်မာရွှေပြောင်းလို့သမားတွေဒီအဲဥပဒေနှမျိုးလိုက်နာတော့ဗျာဒီကဒီမှာထိုင်းမှာလာလို့တဲ့အတွက်ကြောင့်ထိုင်းနိုင်ငံရဲ့ဥပဒေကိုလိုက်နာသလိုကိုယ့်ရဲ့မြန်မာနိုင်ငံရဲ့ဟိုနော်ဟိုတော့သက်မပြတ်ထားတဲ့ဥပဒေလိုက်နာဖြစ်တဲ့အတွက်ကြောင့်ပို့ပြီးတော့တာဝန်လည်းကြီးပါတယ်လို့အဲကြောင့်ပို့ပြီးတော့စီမီစီကန်ဥပဒေကိုတိကျစွာလိုက်နာပေးပါလို့အဲ့လိုနည်းနည်းလေးဟိုဘာဖြတ်မှုပေးပါဦးနော်ဟိုတကယ်တော့လူကြီးတွေကလည်းပဲကျွန်တော်တို့အခုပေါ့ MOU ဆိုရဲပါပါเนาะအဲစနစ်နဲ့ကျွန်တော်အလို့သမား agency အဖွဲ့ချုပ်တွေနဲ့ကျွန်တော်တို့ကအဲ့ဒီဟိုထိုင်းနိုင်ငံကိုလာရောအလို့လို့ပဲဆိုလို့ရှိရင် MOU စနစ်နဲ့လာပြီးတော့လွတ်လပ်ပြီးပို့ပြီးတော့အဲစီကံလည်းရှိတယ်စနစ်လည်းရှိတယ်အဲဒီစုံတရားအခက်အခဲပေါ်ပေါ်လို့ရှိရင်လည်းကျွန်တော်တို့ကချက်ချင်းလက်ငင်ဖြည့်ရှင်းပေးနေတယ်ပေါ့เนาะမိမိအစီအစဉ်နဲ့မိမိမှာရောက်လာပြီးမှဒီကမ္ဘာကျွန်တော်တို့ကအဲလိုက်ပြီးတော့ခုနလိုပေါ့เนาะဘတ်ကတ်တွေလုပ်ပြီးမှအဲခုနအလို့ငယ်ရှာဖွေမယ်ဆိုလို့ရှိရင်အဲဒီစုံတရားဖြည့်ရင်ကျွန်တော်ကစာချုပ်ဆက်တမ်းအားနည်းနေတဲ့ကြောင့်ချက်ချင်းလည်းငယ်အကြီးပေးဆောင်တဲ့ခါမှာအားနည်းပါလေအဲကြောင့်မလို့တော့ MOU နဲ့ပဲစီကံကြနီလန်းကြလာရင်ပို့ပြီးတော့မိမိရဲ့ရင်မှန်းချက်ကိုလည်းပို့ပြီးတော့ရောက်ပါတယ်တန်တယ်လည်းကင်းပါတယ်ဆိုတာလေးတော့ဖြတ်မပြေးစေချင်ပါတယ်
ခွမ်တောင်ကျွန်းကဟိုတယ်တစ်ခုမှာတဲခိုနေကြတဲ့အဲ့ဒီကဘာလက်ခီးတဲ့နှစ်ဦးဟာသူတို့ဟိုတယ်နားရဲ့ကြောက်ဆောင်မှာတည်ဆုံးနေတာကိုတနင်္လာနေ့မနက်တုန်းကတွေ့ခဲ့ရတာပါအမှုကိုစစ်ဆေးနေတဲ့ထိုင်းရဲတပ်ဖွဲ့ကကဘာလက်ခီးတဲ့နှစ်ဦးမှာတဦးကခေါင်းကိုရိုက်ခံရလို့ရင်းနှစ်တေဆုံးပြီးတော့တဦးကတော့ဦးခေါင်းကိုရိုက်ခံရလို့တေဆုံးတာဖြစ်တယ်လို့ပြောပါတယ်အသက်23နှစ်အရွယ် Hannah Withrick နဲ့အသက်24နှစ်အရွယ် David Miller တို့ရဲ့အလောင်းတွေကိုစစ်ဆေးပြီးတဲ့နောက်မှာရာဇဝတ်မှုခင်ဆေးပညာ Institute ရဲ့အကြီးအကဲ Phomcham Sutarakon ကအခုလိုမျိုးအတည်ပြုလိုက်တာပါတေဆုံးသူတွေရဲ့ခန္ဓာကိုယ်ကနေရယူထားတဲ့ DNA အထောက်အထားတွေနောက်အခင်းဖြစ်ခဲ့တဲ့နေရာကအထောက်အထားတွေကိုကျွမ်းကျင်တဲ့သူတွေကစမ်းစစ်လေ့လာနေကြပါတယ်။အမှုကိုစုံစမ်းစစ်ဆေးဖို့အတွက်လဲထိုင်းရဲ့တပ်ဖွဲ့ဝင်80ကျော်ကိုခွမ်တောင်ကျွန်းကိုလွှတ်ထားပါတယ်ရှင်
။မဆုမွန်တင်ပြသွားတာပါအခုဆက်လက်ပြီးတော့ VOA American တန်ရဲ့ကြာတာပရိမနက်ပိုင်းစီစဉ်နေကိုမနက်9နာရီအထိလိုင်းတိုမီတာ32 kHz 9323ညာလိုင်းတိုမီတာ40 kHz 9433ညာလိုင်းတိုမီတာ50 kHz 9999နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေဆက်ပြီးအတန်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလိုတယ်ဒါမှမဟုတ်လေတေးသချင်းလက်ဆောင်တောင်းလို့ရတဲ့ဆိုရင်ဖြင့် email လိပ်စာက burmese@voanews.com ကိုဆက်သွင်းနိုင်ပါတယ်ခင်ဗျာ။